စီးပြည်ပကတင်းမာမှုနဲ့နေမည်မတည်ငြိမ်မှုတွေကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီ1လအတွင်းမှာကိုအနည်းဆုံးအရက်သား36ဦးဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်လိုက်ပါတယ်။အရက်သားဆွေးရလက်တဲ့ဒီမိုကရေစီစံနှုန်းနဲ့မညီတဲ့အငင်းပွားပွဲဥပဒေတွေနဲ့အမှုဖွင့်တရားစွဲဆိုခံရသူတွေများလာတယ်လို့အကျဉ်းထောင်တွေထဲမှာလည်းကျန်းမာရေးဆောင်ရှောက်မှုအားနည်းတာအကျဉ်းထောင်နဲ့အကျဉ်းသားဥယျမမျှတတာတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေရဲ့ကျန်းမာရေးကစိုးရိမ်စရာအနေအထားမှာရှိနေတယ်လို့လည်းပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းလာတဲ့မတ်စုမွန်ကတင်ပြပါမယ်။
အစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကချင်လူမျိုးရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စီးရင်တင်းမာနေတဲ့အချိန်မှာပဲကချင်တပ်ဖက်ကလူစုတိုင်းရင်းသား28ဦးကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေမည်မတည်ငြိမ်မအေးချမ်းနိုင်သေးပဲလုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့ရခိုင်ပြည်နယ်စစ်တပ်မျိုးကအစိုးရရုံးလွှတ်တော်နဲ့အစိုးရဖွဲ့ဝင်တွေရဲ့နေအိမ်ဘုံပေါက်ကွဲမှုတွေကြောင့်လည်းလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကတန်လျာရှိသူတွေကိုဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်။အခုလိုဖေဖော်ဝါရီလ1ရက်နေ့မှာပဲအရက်သား36ယောက်ဖမ်းဆီးခံရတဲ့အနေအထားဟာစီးရဲတင်းမာမှုတွေနဲ့နေမည်မတည်တတ်မှုတွေကြောင့်အရက်သားပြည်သူတွေရဲ့လုံခြုံမှုကစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ AABB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့အတွေ့အမှုဦးတိန်နိုင်ကသုံးသပ်လိုက်ပါတယ်။
ဒီဘက်ပိုင်းမှာတိုင်းပြည်ကဒီမျိုးဖြစ်နေတဲ့ဒုက္ခလေးတိုင်းပြည်ဒုက္ခလေးမှာစိတ်ပြပူနေတဲ့အခြေအနေတွေကပုံပြီးတော့များလာပုံပြီးစိုက်လာတယ်။ဆိုတော့အခြေအနေကြောင့်ပုံလေးဒီဘက်ဟောတိုင်းသားဘက်ကြီးလေးကတော့ဆရာစစ်ကဘက်ကတော့အပန်းကြီးကိုပုံများလာတယ်ဆိုတဲ့ဒုက္ခကြီးကြီးရှိတယ်။နောက်တစ်ခါစိတ်ပူနေတဲ့ဆိုတဲ့ဒုက္ခကလည်းဒီပထမကိုအကုန်ပန်းတိုက်ရှိမှပုံပြီးတော့နေရာစိတ်စိတ်ကြီးဖြစ်လာတယ်လေထာမျိုးလိုဖြစ်ပါတယ်။ဒါကြောင့်မလို့လေဒီအခါကြီးဆိုတဲ့ပြဿနာပြည်ရလဲပုံပွားလာတယ်လို့သိကြလို့ရပါတယ်
။ဒါအပြင်ပြင်ဆင်ဖို့အတွက်လွတ်တော်နေရမှာအခြေတည်ဆွေးနွေးနေကြစေငင်းငင်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဥပဒေငင်းစုစီပုံမှားကြောင့်လည်းအမှုဖွင့်တရားဆွဲဆိုခံရသူတွေများလာတာကြောင့်အရက်သားဆွေးရလက်ထက်မှာဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဥပဒေပုံမှားတွေကိုပြင်ဆင်ပယ်ဖျက်ဖြစ်ဖို့လိုနေပြီလို့လည်းဦးတိန်နိုင်ကပြောပါတယ
်။ဒီငင်းစုစီပုံမှားနဲ့ပေါ့လေ။ဒါနဲ့ဒါကတော့လာပေါင်းရုံလိုအပန်းကြီးရှိနေတဲ့ဆိုတဲ့ပုံစံမျိုးဖြစ်တယ်။ဆိုတော့ဒီဒါကြောင့်မလို့ငင်းစုစီပုံမှားကိုလည်းလိုအပ်ပြတ်ကြုတ်တွေကျွန်တော်တို့ကတော့အစစ်အစိုက်တိုက်တွန်းနေတာပဲလေအဲ့ဒီတုန်းကလည်းကျွန်တော်တို့ကဥမာပုံမှန်900ခန့်ဖောက်ပြီးကလာဘူးပြပလို့လည်းအများကြီးရှိပါတယ်ဒါကြောင့်မလို့ဒါလေးတွေပြန်ပြီးတော့တိုက်တတ်တဲ့ပြင်ဆင်တဲ့ဆိုတော့ဒီကလေးကျွန်တော်တို့တိုက်တွန်းနေတာပါ
လက်တော်အချင်းကြခံနေရတဲ့ရိုက်တာသတင်းသမားတွေပါဝင်ကချင်တရုတ်ဆရာနှစ်ယောက်နဲ့နိုင်ငံရေးကျင်းသားတချို့ရဲ့ကျန်းမာရေးကလည်းစိုးရိမ်စရာအခြေအနေမှာရှိနေတယ်လို့နိုင်ငံရေးကျင်းသားကူညီဆောက်ရှောက်ရေးအတင်းကသတင်းထုတ်ပြန်ပါတယ
်ဟုတ်ကဲ့ဝဆိုင်ကျန်းလို့ပါလို့ဆိုလို့ရှိရင်အာစစ်ပန်းလက်ချက်မှုတွေလည်းတော်တော်ခံရရတယ်ထောင်ထဲမှာလည်းတော်တော်ကြာလာပြီဆိုတဲ့ခါကျတော့ဟိုပါစစ်ရောအဆက်အရွယ်ရရောဟိုစစ်ပန်းလက်ချက်မှုခံရတဲ့အနေအထားတွေရောသူတို့တွေနဲ့တော်တော်တမရေတော့မကောင်းဘူးဆိုတဲ့ကိစ္စဆိုးသွားလာတယ်ဆိုတဲ့ကိစ္စကတော့အချင်းနောက်ထဲမှာကဒီကျောင်းရေးဆက်ဆောင်မှုနဲ့ဒီအသာအပေါက်လေထိုင်ရာအများကြီးထုတ်တဲ့အခြေအနေမျိုးလေးရှိပါတယ်ဆိုတော့ကျောင်းရေးဆက်ဆောင်မှုနဲ့ပတ်သက်တဲ့အပြင်မှာတော့ကျွန်တော်နိုင်ငံကစိတ်ရင်းစဉ်းစားနေမှာကျောင်းရေးအထောက်အပံ့ကြီးစီးပြီးသွားလို့မလိုတော့တဲ့အခြေအနေမျိုးဖြစ်နေတဲ့ခါကျတော့ဟိုအချင်းနောက်ကမှဆိုတော့ပို့ပြီးတော့ဆိုးတာတော့ဆိုတော့ဟိုအချင်းနောက်ကမှကတော့ဒီလေတာထိုင်တာစားတော့ထောက်တာကအားလုံးကကြက်ကဲစေဆိုတဲ့လေတာမျိုးဖြစ်တဲ့ခါကျတော့တချို့ကအသက်အန္တရာယ်တော့မှဟိုထိခိုက်နိုင်တဲ့အခြေအနေမျိုးကြီးကျုပ်ရရတာကိုလည်းကျွန်တော်ကြားနေရပါတယ်
ဒါဟာမြန်မာနိုင်ငံတဝန်းကအကျဉ်းထောင်ကြီးထဲမှာအကျဉ်းထောင်နဲ့အကျဉ်းသားမမျှတမှုတွေကြောင့်တကူရေတန့်ရှင်းမှုတောက်တုံးရည်နဲ့ကျန်းမာရေးဆောက်ရှောက်မှုလိုအပ်ချက်တွေများလာနေလို့ဖြစ်တယ်လို့လည်းဦးတိန်နိုင်ကပြောပါတယ
်ဒီအကျဉ်းသားဥယျာဉ်ကဝင်ဆက်နိုင်တဲ့ဥယျာဉ်ကအဆက်မတန်များနေကြပါလိမ့်အကျဉ်းထောင်တွေအကျဉ်းစခန်းတွေမှာက6000လောက်ပဲဝင်ဆက်နိုင်ပြီးတော့အခုက6000တသိန်းကြီးပါတိဖြစ်လာတဲ့အနေအထားမျိုးဆိုတဲ့အခါကျတော့ဒီအကျဉ်းသားတွေကိုစီမံခံပေးဖို့ရာဝန်ထမ်းမလိုတော့တဲ့ကိစ္စမျိုးလေးအကျဉ်းသားလေရဲ့လူရေးထိုင်ရေးစားရေးတောက်ရေးအတွက်တိက္ကမျိုးလေးမသိနိုင်တဲ့ကိစ္စပါလေအဲ့ဒါမျိုးတွေကဆက်ကဖြစ်လာတဲ့အခါကျတော့ရေးတကြီးလိုအပ်နေတာကတကင်းတော်ကြီးတွေမှာအကျဉ်းသားလေးကိုရှော့ထားဖို့နဲ့နောက်ကအကျဉ်းသားလေးအလောင်းများဖြစ်နေတဲ့ကိစ္စကိုဘယ်လိုကောက်ရတားဆီးရမလဲဆိုတဲ့ကိစ္စကဟိုအရေးကြီးတယ်ဖြစ်ပါတယ်အလေးကကျွန်တော်တို့ policy ဘူဝဒလေးချမှတ်ပြီးတော့လုံဆောင်ပါကဖြစ်နေကြတာ
အကျဉ်းထောင်စနေပြုပြင်ကြောင်းလဲဖို့အရေးကြီးလိုအပ်နေပြီဖြစ်လို့အကျဉ်းသားတွေပြည့်တိတ်နေတဲ့အကျဉ်းထောင်တွေကနေတရားဥပဒေနဲ့အညီအကျဉ်းသားရှော့ချတဲ့အစီအစဉ်တွေအပါအဝင်အကျဉ်းထောင်စနေပြုပြင်ကြောင်းလဲရေးဆိုင်ရာအကြံပြုချက်တွေကိုအစိုးရလွှတ်တော်နဲ့တပ်ဆိုင်ရာအကျဉ်းဦးစီးတာဝန်ရှိတဲ့သူတွေကိုမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင် င်ကွင်းစင်းလေးလာချက်တွေနဲ့အကျဉ်းသားရေးလှုပ်ရှားနေတဲ့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AAPPB တို့ကဥဆောင်ပြီးတော့ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်။